Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ12ရက်စနေနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ3240နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါရှင်ကျမနန္ဒချမ်းမှာသတင်းတွေကိုမအင်ချင်းနိုင်တဲ့အတူကြီးညာသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံတော်ဝန်ညာလုံးပေါက်ဆန္ဒပြပွဲတွေကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အတွက်ပထမဆုံးဆန့်သတ်မှုဖြစ်စေခဲ့ပါတယ်သမ္မတဘရက်အိုဘားမားဟာအမေရိကန်သမ္မတတဦးအနေနဲ့သူ့ရဲ့နောက်ဆုံးနိုင်ငံခြားခီးစဉ်ကိုမကြခင်သွားရောက်ဖို့ရှိပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ပြပြသွားမှာပါရှင
်ကောင်းပါပြီရှင်ဒီမနေ့နားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
မြန်လိုက်နာတော့ NCA သဘောတူညီချက်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရလာလို့ရှိရင်ဒီရလာတဲ့သဘောတူညီမှုခိုင်မာအောင်လို့ကျွန်တော်တို့လုပ်ယူချင်တာဖြစ်တယ်ဒါကကျွန်တော်တို့အဓိကရည်ရွယ်ချက်ပ
ါညီညွတ်တော်တိုင်းသားလူမျိုးများ Federal Council UNFC ကိုလည်းခုရဲပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူ American ပြည်ထောင်စုနဲ့မြန်မာစစ်တပ်တို့စစ်ရေးပူးပေါင်းမှုတွေမလုပ်သေးဘူး American ရောက်မြန်မာတိုင်းရင်းသားတွေဆန္ဒပြတောင်းဆိုခဲ့ကြတဲ့အကြောင်းပြင်အရှက်တောင်အာရှကတောင်းလူလေသမားအကြောင်းနဲ့အီရန်နိုင်ငံကလူအခွင့်အရေးချိုးဖောက်မှုအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမနန္ဒချန်နဲ့မအင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင
်။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်အတွက်တော့ရွေးကောက်ပွဲရလဒ်ကိုမကျေနပ်တဲ့အတွက်နိုင်ငံအနှံ့ဆန္ဒပြပွဲတွေကပထမဆုံးရင်ဆိုင်ရမယ့်ဆန့်သတ်မှုတစ်ခုဖြစ်လာနေပါတယ်။အမေရိကန်မျိုးကြီးတချို့မှာရွေးကောက်ပွဲနောက်ပိုင်းမကျေမနပ်ကန့်ကွက်ဆန္ဒပြနေကြတာတွေဟာအင်မတန်မှမတရားတဲ့လုပ်ရဖြစ်တယ်လို့အစောပိုင်းမှာ Twitter အင်တာနက်လူမှုကွန်ရက်ပေါ်ကပြောဆိုခဲ့တာကိုလည်းတောက်ကြနေမှာပဲပြန်လည်ပြင်ဆင်နိုင်မှုစူးစမ်းခဲ့ရတာဖြစ်ပါတယ်။ပွင့်လင်းမြင်သာမှုနဲ့အောင်မြင်မှုရှိတဲ့ရွေးကောက်ပွဲတရက်ကျင်းပခဲ့ပြီးတဲ့နောက်ကြီးစားဆန္ဒပြသမားတွေမီဒီယာတွေရဲ့လှုံ့ဆော်မှုတွေနဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတာဟာအင်မတန်မှမတရားတဲ့လုပ်ရဖြစ်တယ်လို့ရေးသားခဲ့ပြီး9နာရီလောက်အကြာမှာတော့ဆန္ဒပြသူအ ਨੇ ချင်းလောက်ရဲ့တိုင်းပြည်ကိုမျက်နှိုးတဲ့စိတ်ဓာတ်ကိုသဘောကျတဲ့အကြောင်းအတူတကွလက်တွဲပြီးဂုဏ်စရာဖြစ်အောင်ကြိုးပမ်းကြရမှာဖြစ်တဲ့အကြောင်းပြင်ဆင်ပြောဆိုခဲ့တာဖြစ်ပါတယ်။ Twitter ပေါ်ကကွဲလဲတဲ့ပြောဆိုချက်တွေဟာမဲဆွယ်ပွဲကာလတခြားအမျိုးမျိုးပြောဆိုခဲ့မှုတွေကိုလည်းရောင်းပြန်ဟန့်နေပါတယ်။မဲဆွယ်ပွဲကာလတွေမှာလည်းနိုင်ငံရေးအရာမတင့်တော်တဲ့ပြောဆိုမှုတွေရှိခဲ့တာကြောင့်မဲဆန္ဒရှင်တွေရဲ့မကျေနပ်မှုတွေရှိခဲ့တဲ့အတွက်နောက်ဆုံးစီယုံမဲဆွယ်ပွဲတွေမှာမိန်ကွန်းပြောဖို့ရေးထားတဲ့အတိုင်းအတိအကျပြောရတဲ့အထိကြိုးပမ်းခဲ့ရပါတယ်။အမေရိကန်လန်တွေထရန့်ရဲ့ရုပ်ပုံတွေကိုမီးရှို့တာတွေအပါအဝင်အမေရိကန်မျိုးကြီးတချို့မှာဆန္ဒပြပွဲတွေ၃ရက်ဆက်တိုက်အထိရှိလာနေချိန်မှာပဲ Twitter ကတဆင့်ထရန့်ကမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။ Oregon ပြည်နယ် Portland မြို့မှာတော့ဆန္ဒပြသူတွေကပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြပြီးစတိုးဆိုင်တွေရဲ့မှန်တွေကွဲတဲ့အထိဖြစ်ခဲ့တာကြောင့်အထူးကြုံတစ်ခုဖြစ်ရဲတပ်ဖွဲ့ကတုံ့နှုံပြောဆိုတဲ့အထိဖြစ်ခဲ့ပါတယ်။
သမ္မတအဖြစ်ရွေးကောက်ခံရတဲ့ Donald Trump ဟာသူ့ရဲ့အစိုးရသစ်ဖွဲ့စည်းရေးမနေ့တောက်ကြနေ့ကနယူးယောက်မြို့ Manhattan မှာရှိတဲ့ကိုပိုင် Trump Tower မှာသူ့ရဲ့ထိပ်တန်းအကြံပေးပုဂ္ဂိုလ်တွေနဲ့ဆွေးနွေးခဲ့ပါတယ်။အစိုးရသစ်မှာဘယ်သူတွေပါဝင်မလဲဆိုတဲ့အချို့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုမကြခင်ပြုလုပ်တော့မှဖြစ်တယ်လို့သူ့ကိုပိုင် Twitter အကောင့်မှာ Trump ကဖော်ပြခဲ့ပါတယ်။အာဏာလွှဲပြောင်းရေးအဖွဲ့ကိုဒုသမ္မတအဖြစ်ရွေးကောက်ခံရတဲ့ Mike Pence ကအဓိကကင်တွယ်မှာဖြစ်တယ်လို့ American ပြည်ရင်းသတင်းတွေကဖော်ပြခဲ့ကြပါတယ်။လာမယ့် January လမှာသမ္မတအာနာလွှဲပြောင်းရေးကိုအထောက်အကူပြုဖို့ဝိုင်းရင်နိုင်ငံရေးသမား Pence ရဲ့ Washington နိုင်ငံရေးအတွေ့အကြုံကိုအသုံးချလိုကြောင်းသူ့ရဲ့အကြံပေးတွေကို Trump ကပြောကြားခဲ့တယ်လို့ဆိုပါတယ်။ဝန်ကြီး15ဦးပါဝင်အခြားထိပ်တန်းအရာရှိတွေနေရာမှာဘယ်သူတွေကိုခန့်အပ်ဖွဲ့စည်းနေဆိုတာဆုံးဖြတ်ဖို့ Trump မှာရပ်ပေါင်း80လောက်ရှိနေပါတယ်။ထရန့်ရဲ့အနီးကပ်ထိတ်တန့်အကြံပေးအများစုကတော့အရေးပါတဲ့ယာရူး9နေရာနဲ့ပတ်သက်လို့ခန့်အပ်မဲ့သူတချို့ရဲ့နာမည်တွေကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်။အဲ့ဒီထဲမှာနယူးယောက်မြို့တော်ဝင်ဟောင်းရူဒီဂျူလီယာနီနောက်အောက်လွတ်တော်ဥက္ကဋ္ဌဟောင်းနျူ့တ်ဂင်ရစ်တို့ပါဝင်ပါတယ်ရှင်
။အမေရိကန်သမ္မတဘရက်အိုဘားမားကဦးစားပေးလှုပ်ဆောင်နေတာတွေကိုစွန့်ပစ်ဖို့ကတိပေးထားတဲ့အတွက်ကဘာတဝမ်းမှာစိုးရင်စရာဖြစ်ခဲ့ရတဲ့ Republican Party ကိုယ်စားလှယ်လောင်း Donald Trump ရွေးကောက်ပွဲမှာမျှော်လင့်မဲ့အနိုင်ရခဲ့ပြီးတဲ့နောက် American သမ္မတအဖြစ်သမ္မတ Obama ရဲ့နောက်ဆုံးပြပခီးစဉ်ဟာတိတ်တော့အားရစရာမရှိလာပဲဖြစ်နေပါဗျ။အိမ်ဘူရိုအမျိုးသားလုံခြုံရေးလက်ထောက်အကြံပေးအရာရှိ Ben Rhodes ကတော့တောက်ကြနေပါပဲ။သမ္မတ Obama ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။ ထရန့်ရဲ့မမျှော်လင့်တဲ့ရွေးကောက်ပွဲအောင်နိုင်မှုနဲ့အတူအပြန်အလှန်ဆက်ဆံရေးတွေနိုင်ငံတကာသဘောတူညီချက်တွေပေါ်တက်ရောက်လာမယ့်အလားအလာတွေကိုကမ္ဘာခေါင်းဆောင်တွေနဲ့အဓိကပြောကြားသွားမယ်လို့လည်းအင်ဘီရိုအမျိုးသားလုံခြုံရေးလက်ထောက်အချက်ပေးအရာရှိဘန်ရော့စ်ကအတည်ပြုပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားရဲ့ခီးစဉ်အစမှာတော့ဂရိနိုင်ငံကိုတွားရောက်မှာဖြစ်ပြီးပါတီနွမ်ရှေဟောင်းအဆောက်အုံကိုတွားရောက်လဲပတ်မှာဖြစ်တယ်လို့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေနဲ့ပတ်သက်လို့လည်းအေတင်မြို့မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲဒီကနေမှတဆင့်ဂျာမနီနိုင်ငံကိုဆက်မှာဖြစ်ပြီးတော့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့တွေ့ဆုံဆွေးနွေးပြီးကြာတာပရင်းနဲ့မှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာပဲဗြိတိန်နဲ့ပြင်သစ်နိုင်ငံခေါင်းဆောင်တွေနဲ့လည်းသမ္မတအိုဘားမားတွေ့ဆုံဖို့ရှိပါတယ်။အဲဒီနောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးညီလာခံကျင်းပရာပီရူးနိုင်ငံလီမာမြို့ကိုခီးဆက်မှာဖြစ်ပါတယ်။ညီလာခံဘေးဘန်းအပြင်ဘက်မှာစနေနေ့ကျရင်တရုတ်သမ္မတရှီဂျင်ပင်တနင်္ဂနွေနေ့မှာတော့ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူရိုနဲ့နှစ်နိုင်ငံကြားတီးခြားစီဆွေးနွေးကြဖို့ရှိပါတယ်။
အင်္ဂါနေ့ကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲရလဒ်တွေအပေါ်မှာလူမှုကွန်ရက်စာမျက်နှာ Facebook ကနေပြန့်နှံ့နေခဲ့တဲ့သတင်းအတုအယောင်တွေကလွှမ်းမိုးနေတယ်ဆိုတဲ့ဝေဖန်ချက်တွေကို Facebook တီထောင်သူ Mark Zuckerberg ကညှင်းဆူလိုက်ပါတယ်။ Facebook စာမျက်နှာရဲ့ကွန်ပျူတာတွက်ချက်မှုတွေကသတင်းအတုနဲ့အစ်စ်ကိုမခွဲခြားတဲ့ကြောင်း Zuckerberg ကကုမ္ပဏီကိုကာကွယ်ပြောဆိုခဲ့ပါတယ်။ Donald Trump ကိုဘယ်သူတွေဘလောက်တောင်ထောက်ခံတယ်ဆိုတာကို Facebook ပေါ်မှာအချက်လက်တွေနဲ့ဘယ်သူမှဆိုစမ်းစစ်ကြည့်နိုင်တယ်လို့လည်းသူကပြောပါရယ် Facebook ပေါ်မှာ Trump ကကလင်တန်ထက်စာရင် follow လုပ်တဲ့သူဥယေပိုများတယ်ဆိုတာမထူးဆန်းဘူးလို့သူကဆိုပါရယ်ဒါအပြင် Trump ကလူတွေနဲ့ပိုအချိတ်ဆက်လုပ်လို့လောက်တာဖြစ်တယ်လို့လည်းသူကဘက်ကပြောသွားပါရယ်ရွေးကောက်ပွဲမှာ Trump အနိုင်ရတာဟာနိုင်ငံလူဥယေတဝက်ကျော်ကထောက်ခံပေးပေးခဲ့ကြတာကြောင့်ဖြစ်တယ်လို့လည်းသူကဘက်ကပြောသွားပါရယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေကနေစနေနေ့မနေ့ခင်သတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်တုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းလိမ်ပိုင်းဆိုင်ရာအနိုင်ကျင့်ဆော့ကားမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်တဦးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။နေဆက်ဒေတာကအကြမ်းဖက်မှုတွေနောက်ပိုင်းအမျိုးသမီးတွေနဲ့မိန်းကလေးတွေကိုအာဏာပြုကျင့်တာဆော့ကားတာတွေရှိနေတဲ့ဆိုတဲ့သတင်းတွေအပေါ်အလွန်မင်းစိုးရင်ကြောင့်လဲပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်အတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဇိုင်းနက်ဟာဝါဘန်ဂူရာကကြေညာချက်တစ်ဆောင်ထုတ်ပြန်ပြောဆိုခဲ့တာပါ။တေးရရှင်ရေးဆေးဝါးအထောက်ပံ့လိုအပ်နေသူတွေစိတ်ပိုင်းဆိုင်ရာအရာရောလူမှုရေးအရာပါအကူအညီလိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေရဖို့လည်းအရေးကြီးတယ်လို့လူ့အခွင့်အရေးစောင့်ကြည့်အကဲခတ်သူတွေနဲ့သတင်းမီဒီယာတွေတွာလာခွင့်ကန့်တတ်တာတွေမလုပ်ဖို့လည်းတိုက်တွန်းထားပါတယ်။မကြသေးခင်ကအကြမ်းဖက်မှုတွေကြီးထွားလာခဲ့တာတွေကြောင့်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေထပ်မံပေါ်ပေါက်လာနိုင်တဲ့အတွက်အစိုးရအနေနဲ့တားဆီးဖို့လိုအပ်တယ်လို့လည်းသတိပေးထားပါတယ်။ဒါတွေဟာတိကျဖြစ်ရမျိုးတွေမဟုတ်တလို့လူမျိုးရေးအရအကြမ်းဖက်စော်ကားမှုပုံစံတွေဖြစ်တယ်ဆိုတာကိုလည်းအထူးကိုယ်စားလှယ်ရုံးကနှစ်တော်ကြာကြာစောင့်ကြည့်လေ့လာမှုတွေအရသိရှိထားတယ်လို့ဖော်ပြပါတယ်။ရခိုင်ပြည်နယ်မောင်းနှံမြို့နယ်ကရေကင်စကန်ကိုပြီးခဲ့တဲ့လတဲ့အကြမ်းဖက်တိုက်ခိုက်ခံရပြီးမှပဲလုံခြုံရေးအာဏာပိုင်တွေကတန်တရားရှိသူတွေကိုလိုက်လံဖမ်းဆီးမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဘန်ဂူရာကတော့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုကျူးလွန်သူတွေကိုအရေးမယူဘဲလူငင်းချမ်းသာခွင့်ပေးထားတာတွေအဆုံးသတ်ဖို့နဲ့တောင်းကျမ်းသူနှိမ်နင်းတဲ့စစ်စင်ရေးတွေမှာလူခွင့်ရေးကိုလေးစားလိုက်နာဖို့အရေးကြီးတယ်လို့ကြေညာချက်မှာသတိပေးထားပါတယ်
။တည်မမမကန်ရေးသားမှုနဲ့အင်တာနက်ပေါ်မှာအတရေဖြတ်မှုစတဲ့ဆွဆွဲချက်တွေနဲ့အင်းဆိုင်ထောက်မှာဖမ်းဆီးခံထားရတဲ့11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်နဲ့အယ်ဒီတာချုပ်ဦးဝေဖြိုးတို့နှစ်ဦးလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ Amnesty International ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးတာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာလွတ်လပ်စွာဖော်ထုတ်ခွင့်နဲ့ပတ်သက်လို့စိုးရိမ်မှုတွေကိုမြင့်တက်စေတယ်လို့ AI အဖွဲ့ရဲ့အရှိတောင်အာရှနဲ့ Pacific Data ဆိုင်ရာညွှန်ကြားရေးမှူး ရက်ဖန်ဒီဂျူမင်းကပြောပါရယ်ဒါအပြင်မြန်မာနိုင်ငံမှာနှစ်ပေါင်းတော်ကြာရှိခဲ့တဲ့ဖိနှိပ်တဲ့ဥပဒေတွေကိုအစိုးရတက်ကိုယ်တိုင်ပြင်ဆင်ဖို့ကြိုးပမ်းမှုတချို့လှုပ်ဆောင်ပြီးချိန်အတွင်းအခုလိုဖြစ်ရကြောင်းအစိုးရရဲ့ကြိုးပမ်းမှုဟာလုံလောက်တဲ့အခြေအနေထိမရောက်ဘူးဆိုတာပြသနေတယ်လို့ဆိုပါရယ်ရွေးကောက်ပွဲတစ်နှစ်ကြာသောဆိုရဲအေဒီဒါအဘော်ဆောင်းပါကြောင့် 11 သတင်းမီဒီယာကဒေါက်တာတန်းထွတ်အောင်နဲ့ဥဝေဖြိုးတို့နှစ်ဦးကိုရန်ကုန်တိုင်းအစိုးရကဆက်သွယ်ရေးပုံမှ66ဂါကြီးနဲ့တာမွေရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဥဖြိုးမင်းသိန်းကိုရည်ညွှန်းပြီးရန်ကုန်မြို့မှာမြို့တစ်စီမံကိန်းအတွက်ခရိုနီတထေးကြီးတဦးကလက်ဆောင်ပေးထားတဲ့ဒေါ်လာ3,000,000လောက်တန်တဲ့နာယီကိုလက်ခံခဲ့တယ်ဆိုတော့ဆွဆွဲရေးသားထားတဲ့အက်ဒီတာအဘော်ဆောင်းပါအပေါ်မှာရန်ကုန်တိုင်းအစိုးရက11သတင်းမီဒီယာကိုတရားစွဲခဲ့တာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာငွေစက္ကူအတုတွေကိုနှိမ်နှင်းဖို့လက်ရှိသုံးစွဲနေတဲ့ငွေကြေးတွေကိုဝန်ကြီးချုပ်နရင်ဒရာမူရီကပြန်လည်သိမ်းဆည်းမယ်လို့ရုတ်တရက်ကြေညာခဲ့တာကြောင့်မလို့ငွေတွေကိုပြန်လဲဖို့နိုင်ငံတဝန်ဘဏ်တွေရှိမှတောက်ကြနေကစိတ်ပြက်လက်ပြက်နဲ့လူတွေတန်းစီစောင့်ဆိုင်ခဲ့ကြပါတယ်။စုစုပေါင်းအမေရိကန်ဒေါ်လာ256ဘီလီယံလောက်တန်ဖိုးရှိပြီးတော့လက်ရှိသုံးစွဲနေတဲ့အိန္ဒိယရူပီငွေ900ရန်နဲ့1000ရန်ငွေစက္ကူတွေကိုအနှံ့ချဖို့နိုဝင်ဘာလ10ရက်အင်္ဂါညမှာဝန်ကြီးချုပ်မူရီကရုတ်တရက်ကြေညာခဲ့တာပါ။အဂရီလိုက်စားမှုတွေကိုအားပေးနေပြီးတော့အိန္ဒိယကိုဆန့်ကျင်ပုံကန်နေတဲ့အစ္စလာမစ်စစ်သွေးကြွတွေကတော့မှတိုက်ခိုက်မှုတွေအတွက်သုံးစွဲနေတဲ့ငွေကြေးတွေကိုနှိမ်နင်းတာလို့လည်းဝန်ကြီးချုပ်ကပြောဆိုပါရယ်။အစိုးရရဲ့ကြေညာချက်ကြောင့်တန်ဖိုးမရှိတဲ့ငွေစက္ကူတွေကိုတခြားငွေစက္ကူအသေးနဲ့ဖြစ်ဖြစ်ဒါမှမဟုတ်အတုလုပ်ဖို့မလွယ်အောင်ထုတ်ထားတဲ့2000တန်ရူပီငွေစက္ကူအစ်စ်တွေနဲ့လဲလှယ်ဖို့လူတွေကစူးစမ်းခဲ့ကြတာဖြစ်ပါတယ်။ဘန်တွေရှိမှနိုင်ပေါင်းများစွာစောင့်ဆိုင်ခဲ့ရပေမဲ့အ ਨੇ ချင်းလောက်သာလဲလှယ်ခွင့်ရတဲ့အတွက်ဒေါသထွက်နေသူတွေလည်းရှိပါတယ်။
ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာညီလာခံမကျင်းပမီတပတ်အလိုမနေ့တောက်ကြနေ့ကအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာအန်တာတိကတိုက်ကိုသွားခဲ့ပါတယ်။နယူးဇီလန်နိုင်ငံခရစ်ချာ့ချ်မြို့ကနေမနေ့အစောပိုင်းကထွက်ခွာလာတဲ့ဝင်ကြီးချုပ်ကယ်ရီဟာအန်တာတိကတိုက်မှာရှိတဲ့အမေရိကန်စစ်ခန်းမက်မာဒိုကိုလေယာဉ်နဲ့သွားရောက်ခဲ့ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမနန္တာချန်နဲ့မိုက်အင်ဂျင်နိုင်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးတာဖြစ်နေတဲ့ကြိုးပမ်းမှုအခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်။အစိုးရနဲ့အပြစ်ခတ်ရဆက်ရေးသဘောတူလက်မှတ်ရေးထိုးဖို့ရှေ့မတိုးတာဖြစ်နေပေမဲ့နီလန်းမျိုးစုံရှာပြီးဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းရန်ကုန်မြို့ကိုရောက်ရှိနေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကိုယ်စားလှယ်ကပြောပါတယ်။NCA အပြစ်ရစာချုပ်ကိုသဘောတူလက်မှတ်ရေးထိုးပြီးနောက်24နာရီတွင်တနိုင်ငံလုံးအပြစ်ခတ်ရစရေးတင်ညာချက်အပါအဝင် UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုဆွေးနွေးကြတာဖြစ်ပါတယ်။မိုက်အင်ဂျင်နိုင်ကအပြည့်စုံကိုဆက်လက်ပြောပြပေးမှာပါရှင်
။တနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ် NCA မှာအားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ဖို့ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုသဘောတူညီမှုရအောင်ကြိုးပမ်းကြဖို့အစိုးရညီညွတ်ရေးကော်မရှင်ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကရန်ကုန်မြို့မှာနိုဝင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိနှစ်ရက်တာကျင်းပခဲ့တဲ့ညီညွတ်ရေးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။သူတို့တောင်းဆိုထားတဲ့အချက်၈ချက်ကိုအခြေလက်ဆွေးနွေးသဘောတူညီဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာကို UNFC ကိုယ်စားလှယ်ခူးရူရဲကလည်းခုလိုပြောသွားပါတယ်
။ညိုလိုက်တာကတော့ NCA သဘောတူညီချက်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရလာလို့ရှိရင်ဒီရလာတဲ့သဘောတူညီမှုခိုင်မာအောင်လို့ကျွန်တော်တို့လောက်ယူချင်တာဖြစ်တယ်ဒါကကျွန်တော်တို့အဓိကရွယ်ချက်ပါဒါကြောင့်မလို့အချိန်ကြာကြာနေတာဖြစ်ပါတယ်အဲ့တော့သဘောတူညီချက်ရလာလို့ရှိရင်လည်းပဲကျွန်တော်တို့ပြဿနာဖက်ကိုပြဦးလက်မသွားအောင်လို့ကျွန်တော်တို့စောင့်ကြည့်ဖို့တောင်းရှိပါတယ်အဲ့တော့စောင့်ကြည့်တဲ့နေရာမျိုးတွေမှာလည်းကျွန်တော်တို့အဆင်ပြေပြေနဲ့စနစ်တကျဘယ်လိုပုံစံနဲ့စောင့်ကြည့်ကြမလဲဘယ်သူဘယ်ဝါရင်နဲ့စောင့်ကြည့်ဖို့လိုအပ်မလဲဆိုတဲ့အစဉ်စဉ်လေးတွေကိုကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ်
လက်ရှိမြန်မာပြည်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာတပ်မတော်ကထိုးစစ်ဆင်နေတဲ့အတွက်အပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့ယုံကြည်မှုကင်းမဲ့စေတယ်လို့တိုင်းသာကောင်းဆောင်တွေဘက်ကလည်းဝေဖန်ထောက်ပြနေကြတာပါဒါပေမဲ့လည်း NCA စာချုပ်နဲ့ပတ်သက်ရင်တိုင်းသာကောင်းဆောင်တွေဘက်ကသဘောထားတင်းမာတာမျိုးမရှိဘဲအနာဂတ်မှာစာချုပ်အတိုင်းသဘောတူညီချက်တွေကိုမချိုးဖောက်ဘဲခိုင်မာမှုရှိစေရေးသူတို့အနေနဲ့လိုလားတာဖြစ်တယ်လို့ခူးရဲကပြောပါတယ်
ပြောရမယ်ဆိုလို့ရှိရင်အားလုံးပါဝင်နေပါတဲ့တူရဲကိုပဲကျွန်တော်တို့အကြောင်းပြုပြီးပြောတော်လိုက်တယ်တကယ်တော့အမှုဆိုင်ပြောမယ်ဆိုလို့ရှိရင်အကြောင်းတရားတွေများရှိပါတယ်ကျွန်တော်တို့ NCA မှာတနည်းအားဖြင့်တို့အချက်တွေရှိပါတယ်ဖြစ်စီရမဲ့အကြောင်းအရာတွေရှိတယ်ဆက်လက်နေတဲ့ဆော်ရွက်မှာရှိပါတယ်သို့တော်ဒီနေရာမှာကျွန်တော်တို့အနေနဲ့ NCA ကို
ကျိုးရင်းအောင်ဖြစ်ပေါ်တဲ့ဆိုရတော့အဲလားနိုင်ငံများကပြည်သက်တွေနဲ့ပေါင်းလဲမှာရင်းနှီးရောက်ပြီးတော့သူ့ပေါ်မှာတူထားတဲ့အတွက်ကြောင့်ကျွန်တော်တို့ဆက်လာတော့နားလည်ရတာအစီအကိုကြာပြီးတော့သူ့ပြင်ကိုအားလက်ချက်တွေကိုပြင်ဆင်ဖို့ရေကူးလို့ဖို့ဆိုတာကြာစီသူ့ပေါ်ကျွန်တော်တို့တော့လုံးဝမရှိဘူးအဲလိုလိုမလုပ်ဖို့ကျွန်တော်တို့ဆက်လာတဲ့ဆက်လာပြီးဖြစ်တယ်သို့တော့အစီအကိုဘောတူချက်ကိုတက်မှရေးဖို့ခိုင်းမာတဲ့ဘောတူချက်ကိုဖြစ်ဖို့ဆိုတော့ကျွန်တော်တို့နီလာချမ်းသာဖြစ်ပါတယ်
UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲမှာနှစ်ဖက်ညှိနှိုင်းမှုတွေသဘောတူပြီးရဲ့နောက်ပိုင်း24နာရီအတွင်းတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်းကြေညာချက်ကိုအစိုးရနဲ့တပ်မတော်ကထုတ်ပြန်ဖို့နဲ့ UNFC အဖွဲ့ဝင်တွေက48နာရီအတွင်းအပြစ်ရက်ကြောင်းကြေညာဖို့တက်နေရချထားရေးကိုကြိုတင်သဘောတူညီချက်ရဖို့တပ်ပိုင်းဆိုင်ရာကျင့်ဝတ်နဲ့ပတ်သက်တာတွေအတွက်စောင့်ကြည့်ရေးကော်မတီဖွဲ့မဲ့ကိစ္စတွေပါဝင်နေတာပါဒီအချက်တွေကိုနိုဝင်ဘာလအတွင်းမှာဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးလာမောင်ရွှေကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ဒီပြန်ဘက်ကဒီအစိုးပြုတဲ့ဒီပြစ်ခတ်တက်ခတ်မှုဒီရစဲပြီးတဲ့နောက်ပိုင်းမှာဒီခိုင်ခိုင်မာမာနဲ့ဒါကိုဒီပြစ်ပခတွေကမရှင်းသလောက်ဖြစ်အောင်လုပ်နိုင်ဖို့ကိစ္စရဆွေးနွေးတာတွေချို့ရှိပါတယ်။အဲ့ဒါတွေကိုတော့နှစ်ဖက်လုံးကကျွန်တော်တို့ပြင်ဆင်ဖို့လိုတဲ့အတွက်ဒီနိုဝင်ဘာလထဲမှာပဲဒီခဏတော့ကဒီ BN ဘက်ကအဆိုပြုတဲ့အဓိကအဖြစ်တော့ GMC နဲ့ကျွန်တော်တို့ဆိုင်တဲ့ချက်တွေပါပါတယ်အဲ့ဒါတွေကိုကျွန်တော်တို့ဒီ normal လာတဲ့မှာဆက်ပြီးတော့ဆွေးနွေးဖို့ဆိုတော့နှစ်ဖက်ကောင်းဆောင်နေရတော့သဘောတူတာရှိတယ
် UNFC ကတောင်းဆိုထားတဲ့အချက်တွေထဲမှာအဓိကအရေးကြီးတဲ့အချက်တချို့ကတော့အပြစ်ခတ်ရစဲရေးစောင့်ကြည့်လေ့လာရေးကော်မတီမှာအများကယုံကြည်လေးစားရတဲ့သူတွေအပါအဝင်နှစ်ဖက်သဘောတူတဲ့နိုင်ငံတကာကအစိုးရကိုယ်စားလှယ်တွေပါဝင်ဖို့တနိုင်ကလုံးဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ် NCA ပါစည်းကမ်းတွေနဲ့ပတ်သက်ပြီးမပြေလည်မှုတွေရှိလာရင်ပြည်ရင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေတရားသူကြီးတွေဖွဲ့စည်းထားတဲ့လွတ်လပ်တဲ့ကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူဖို့နဲ့27ပင်လုံညီလာခံကသဘောတူညီချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲရေးစတဲ့အချက်တွေပါရှိပါတယ်။ဒီအချက်၈ချက်ကိုသဘောတူရင် NCA စာချုပ်ကိုလက်မှတ်ရေးထိုးမှာဖြစ်တယ်လို့ UNFC ကလည်းပြောဆိုထားပါတယ်ရှင်။
မအင်ဂျင်နိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာစစ်တပ်တို့စစ်ရေးပူးပေါင်းမှုတွေမလုပ်သေးဘူးအမေရိကန်ရောက်မြန်မာတိုင်းရင်းသားတွေဆန္ဒပြတောင်းဆိုခဲ့ကြတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်တဲ့ NLD အရက်သားစစ်စစ်အစိုးရတက်လာပြီးဆိုပေမဲ့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေသေးတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်နဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်သေးဘူးအမေရိကန်ရောက်မြန်မာတိုင်းရင်းသားတွေကတောင်းဆိုလိုက်ကြပါတယ်ပြည်내ပေါင်း20နီးပါးကမြန်မာတိုင်းရင်းသားတွေကနေတောက်ကြနေကဝါရှင်တန် DC သမ္မတအိမ်ဖြူတော်ရှိမှာတွားရောက်ဆန္ဒပြတောင်းဆိုခဲ့ကြတာပါအသေးစိတ်ကိုတော့မနန္ဒာချန်းကဆက်ပြီးပြောပြမှာပါရှင
်ဟုတ်ပါတယ်ဆယ်စုနှစ်ပေါင်းများစွာပြည်တွင်းစစ်ဖြစ်ပွားနေစဉ်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးရဖို့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်27ရာစုပင်လုံညီလာခံကြီးကိုမကြသေးခင်ကပဲကျင်းပခဲ့တာပါဒါပေမဲ့လက်ရှိအချိန်ထိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ငင်းချမ်းရေးမရသေးတဲ့မြန်မာနိုင်ငံမှာအမေရိကန်ဆိုရအနေနဲ့မြန်မာစစ်တပ်နဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ဖို့အမေရိကန်သမ္မတအိမ်ဖြူတော်ရှေ့မှာနိုဝင်ဘာလ17ရက်နေ့ကယာနဲ့ချီတဲ့မြန်မာတိုင်းသားတွေတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဆန္ဒပြပွဲကိုဦးဆောင်သူကရင်တိုင်းရင်းသားစောဒေးလီထူးက
တောင်းဆိုတာတော့အခုလောဆယ်တိုက်ပွဲတွေအားချက်ချင်းရဖို့နော်။နောက်တစ်ခုကတော့ဒီဟိုကျွန်တော်တို့အမေရိကန်ပြောရမယ် military ပြောရမယ်မြန်မာပြည်ရဲ့ military cooperation ကိုပူးပေါင်းလုပ်ဟာတို့ဒါ solo သင်ရပါတော့ဒါ solo သင်တယ်ပြီးတော့ဒီ American နိုင်ငံကဒီမြန်မာနိုင်ငံရဲ့ sanction list သင်ဆိုတာ solo သင်တာပေါ့နော်ကျွန်တော်တို့လည်းဒီအထက်မှာဒီသူတို့အခွင့်အရေးကိုမှားပြီးတော့သုံးမှကြလို့ပေါ့နော်ဒီအစိုးရတရားနောက်တစ်ခုကတော့ကျွန်တော်တို့ဒီ2008ရဲ့ပြောရမယ် constitution ပေါ့နော်အဲ့ဒါပြန်ပြီးတော့ပြုပြင်ရမယ်အဲ့လိုမျိုးကျွန်တော်တို့သန္ဓေပြုပြောမယ်လားပြောပြခြင်းလဲ
ဒါအပြင်အစိုးရအသစ်တက်လာပြီး9လကျော်ကြာလာတဲ့အထိတည်တာတဲ့တိုးတက်ပြောင်းလဲမှုတွေမတွေ့ရသေးဘူးလို့လဲစောဒေးလီထူးကဆိုပါတယ
်တခြားပြည်နယ်မှာပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ပြည်နယ်မှာပဲဖြစ်ဖြစ်အခြေအနေကကျွန်တော်ဘာမှတိုးတက်မှုတစ်ခုမှမရှိသေးဘူးနော်လူတို့ရွေးထားတဲ့အစိုးရအသစ်ကလူတို့အတွက်ရည်တည်ပေးမယ်ဒါမဲ့ကျွန်တော်တို့ကိုလောလောဆယ်ကဘာသူမှတိုးတက်မှုမရှိသေးလို့ပေါ့နော်အဲ့ဒါကျွန်တော်တို့ဆန္ဒလာပြတာပေါ့ကျွန်တော်တို့မြန်မာအစိုးရအသစ်တက်လာတဲ့အချိန်မှာ DNCA ကိုစလုပ်တဲ့အချိန်မှာပဲဖြစ်ဖြစ်ပေါ့နော်လူလူတွေကအားလုံးသူတို့ယုံကြည်မှုကိုပြယူရမယ်နော်သူတို့ဘယ်လိုမျိုးယယူရမလဲဆိုတော့ဒီ အမျိုးသားနော်ပြန်လည်တင်းမြေးရေးအစစ်မှကိုတက်လုပ်ပေးရမယ်ပြည်ပြည်နယ်မှာပဲဖြစ်ဖြစ်ရှမ်းပြည်နယ်တချင်ပြည်နယ်ရခိုင်ပြည်နယ်မှာဖြစ်ဖြစ်ရှိတဲ့စစ်ဌာနချုပ်အားလုံးကိုတို့ရုပ်သိပေးရမယ်ပြီးမှပဲအဲ့ဒါလူလူတွေအားလုံးအစိုးရစိတ်ကိုယုံကြည်မှာပေါ့နော
်အလားတူဆန္ဒပြပွဲမှာပါဝင်တဲ့ကချင်တိုင်းရင်းသူဂျာမိုင်းကလည်းမြန်မာပြည်ပြည်ပြင်ပြောင်းလဲရေးအတွက်တစ်ဖက်တစ်လက်ကဝိုင်းဝန်းကူညီနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိတိုင်းရင်းသားဒေသတွေကအခြေအနေတွေကိုထိထိရောက်ရောက်တွန်းအားပေးလာနိုင်အောင်အင်ဂျီရောအထိအခုလိုလာရောက်တောင်းဆိုတာဖြစ်တယ်လို့ဆိုပါတယ
်ကျွန်မဒီဒုတိယအနေနဲ့ကတော့ပထမဆုံးလက်မချိုးတာမချိုးတာလဲပေါ့နော်တယောက်နဲ့တယောက်ယုံကြည်မှုရှိဖို့အတွက်ပြစ်ခတ်ကိုတော့ရရမယ်လို့ထင်ပါတယ်ဒါကြောင့်မဟုတ်ပါကဲသူတစ်ခေတ်ဒီချစ်ဆက်တဲ့မြန်မာပြည်တော်ဝန်လုံးမှငင်းချမ်းဖို့အတွက်ခုပမာသမတော်အနေနဲ့စာရင်းသားဒေတာတွေမှာထုတ်စစ်စင်တာကိုပထမဆုံးရပ်တန့်ဖို့အတွက်လိုအပ်ပါတယ်လို့ထင်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာပြည်တိုးတက်ပြောင်းလဲလာဖို့အတွက်ပါဝင်ပြီးမှထောက်ကူပြုနေတဲ့လုပ်ငန်းတွေအများကြီးရှိပါတယ်။အဲ့လိုအတွက်ကြောင့်မို့ကျမတို့အနေနဲ့ဒီငင်းချမ်းရေးဒေတာတွေမှာလည်းတို့အနေနဲ့ပေါ့နော်လူခွင့်ရင်းနဲ့ပတ်သက်ပြီးအမြဲတမ်းစာရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးလည်းတို့အနေနဲ့ကြည့်အောင်လုပ်နေချင်ပါတယ်။အဲ့ဒါကြောင့်မို့လဲကျမတို့အနေနဲ့အခုဒီနေ့ပေါ့နော်White House ရှေ့မှာလာရောက်ပြီးဆန္ဒပြတာအဲ့ဒါကြည့်ကြောင်းလေးပါပါတယ်
။ New York, Pennsylvania, Indiana နဲ့ California အစရှိတဲ့ပြည်နယ်ပေါင်း20နီးပါးကရာနဲ့ချီတဲ့ကရင်နဲ့ကချင်တိုင်းရင်းသားတွေဟာတောက်ကြနေက Washington DC မြို့တော်မှာရှိတဲ့မြန်မာအတန်ယုံရှေ့မှာလည်းအလားတူတွားရောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။
ဒါရှင်ရှင်အမေရိကန်ပြည်ထောင်စုရဲ့မြို့တော်တမရရုံးဆက်ရာဝါရှင်တန် DC မြို့တော်ကြီးနဲ့လေမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလည်းမဟုတ်တဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတစိမ့်တက်တဲ့အလန့်ဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်တမရအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ထဒရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါတယ်ရှင
်စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ဒရှင်တွေကိုထပ်မံဖိတ်ခေါ်ပြစေရှင်ဗီအိုအမေရိကန်တံမြန်မာပိုင်းအစီအစဉ်ကတိုက်ရိုက်လေလိုင်းဆွေးနွေးကန်းကိုအင်္ဂါနဲ့စနေညပိုင်းတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com မှာစာရေးသားပြီးတော့ပေးပို့နိုင်ကြပါတယ်ရှင်။အခုတော့အရှိတောင်အားရှာကတောင်သူလေသမားအကြောင်းဆိုင်ရာသတင်းဆောင်ပါတဲ့ဘက်ကိုတင်ပြပေးပါမယ်။အရှိတောင်အားရှဒေသတလွားကလေသမားတွေရာသီဥတုပြောင်းလဲမှုဒဏ်ကိုခံစားနေကြရပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်ကိုခံနိုင်ရှိစေဖို့လေသမားတွေအဆင်သင့်မရှိသေးတဲ့အပေါ်မှာတော့ကြွန့်ကျင်သူတွေကစိုးရိမ်နေကြပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
။ရေးရတာဒီကရေးကြည့်တော့မရောက်တဲ့ရေကလာတိုင်းလူကြီးတန်းစရာ
လူတက်စရာဟာပဲ
။ဟိုအဝေးဒီလား
။ပကံမျိုးအကြောင်းညွှန်ရွာကမတ်ကြည်တန်းမှာမိုးခေါင်ရေရှားတဲ့ထံကိုခါစီခံရတာနှစ်ပေါင်းများစွာရှိခဲ့ပါပြီလို့လဲမကြည်တန်းကပြောပါတယ
်အခုကြတော့မိုးကဆုပ်ဆုပ်ဆုပ်ဆုပ်သွားတော့မိုးတွေခေါင်းတော့ကြတော့ဆိုက်လို့မရတော့ဘူ
းရေရှားတာကြောင့်အာနာပိုင်တွေကကားနဲ့လိုက်ဖြန့်ပေးနေတဲ့ရေကိုသုံးဆွဲနေရတာဖြစ်ပြီးရွာကလူအများစုတော့ဆိုက်ဖို့ပြို့ဖို့အခက်တွေ့ရတယ်လို့လဲမကြည်တန်းကပြောပါတယ
်မိုးတွေကဆိုတာ10မိနစ်နဲ့6ပြီးတော့အရင်ထမ်းတက်တယ်အခုတက်လို့မရဘူး10မိနစ်သေး
မြန်မာပြည်ကလယ်သမားတွေလိုပဲကမ္ဘောဒီးယားကလယ်သမားတွေဟာလည်းရာသီဥတုမမှန်တဲ့ဒဏ်ကိုထပ်တူခံစားနေကြရတာပါလယ်သမားတို့ဖြစ်တဲ့ထွန်းကတော့အရင်တုန်းကစံအိတ်40လောက်ရခဲ့ရကပြီးခဲ့တဲ့နှစ်တုန်းကစံ2အိတ်ပဲရတော့တယ်လို့ပြောပါတယ်မိုးမမှန်လို့စိုက်ရပြုတ်ရအဆင်မပြေဘူးလို့လည်းထွန်းကပြောပါတယ
်ဒါတို့ချမ်းနိုင်အမြန်ဒုချမ်းတဲ့တေအတ်မန်တက်မန်အိခ
က်ဒီနေ့ဆိုရင်ကျမတို့ဇွန်လအထိမိုးမျောခဲ့ကြပြီမဲ့မိုးကမရွာဘူးလေရေမရှိတော့တင်းနံပြက်တာပေါ့ဒါကြောင့်ဩဂုတ်လထဲမှာမှပြင်ဆိုင်ကြရပါတယ်အဲ့ဒါကြောင့်အခုလေခွင်းထဲမှာကောက်ပဲတင်းနံတွေတွေ့နေရတာပေါ့
မိုးခေါင်ရေရှာအဆိုးအဝါဆုံးခန်းစားနေရတာဆယ်စုနှစ်နှစ်ခုလောက်ရှိခဲ့ပြီဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံမှာလေသမားတွေကောက်ပဲတင်းနံမဆိုင်နိုင်ဖြစ်ကြရသလိုဒါဇင်နဲ့ချီတဲ့ဒေသတွေမှာလည်းတောက်ရေသုံးရေပြက်လက်မှုနဲ့ကြုံတွေ့နေရတာဖြစ်ပါတယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေးရဲ့ ဒေတာရီနီးပညာအချံပီယူဆုခိထာရှိကတော့လယ်သမားတွေရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်မှုကိုခံစားနေရပြီလို့အခုလိုပြောပါတယ
် Agriculture in this region is in large part rain fed and thus built around the monsoon cycle
ဒေတာရင်းစိုက်ပျိုးရေးခန္ဓာမှာအများစုကမိုးကိုမိခိုစိုက်ပျိုးကြတာပါဒါကြောင့်လည်းမိုးရာသီတစ်ဝိုက်မှာစိုက်ပျိုးရာသီဖြစ်နေတာပါရာသီဥပြောင်းလဲတာကြောင့်မိုးရွာသွန်းမှုပုံစံပြောင်းလဲသွားရင်စိုက်ပျိုးရေးလုပ်ငန်းကိုတိုက်ရိုက်တက်ရောက်မှုရှိမှာပါ။ဒီနဲ့မကောင်းတဲ့အခါမျိုးမှာဆိုရင်လယ်သမားတွေမှာလယ်ရီ၊ရာရီရောင်းချပြစ်ရတာမျိုး၊ကလေးတွေကြောင်းထုတ်လိုက်ရတာမျိုးတွေလည်းရှိပါတယ်။လယ်သမားအများစုကအစိုးရရဲ့လူမှုဘဝဖူလုံရေးအစီအစဉ်အထောက်ပံ့နေမရသလိုစိုက်ပျိုးရေးထွက်ကုန်တွေအတွက်အာမခံမျိုးလည်းမရှိလေတော့ရာသီဥပြောင်းလဲမှုရဲ့ဒဏ်ကိုခါးစီးခံကြရပါတယ်။
ရာသီဥတုပြောင်းလဲမှုနဲ့လက်ရုံးညီတွေဖြစ်စီမဲ့တည်နှံတွေပြောင်းလဲစိုက်ပျိုးနိုင်ဖို့အတွက်လယ်သမားတွေကိုထောက်ပံ့ကူညီပေးဖို့ကုလကိုယ်စားလှယ်ကသတိပေးပါတယ်။ရေအုံချမှုစီမံခန့်ခွဲမှုဆယ်မြောင်းစနစ်တွေတည်နှံတွေအပြင်ရာသီဥတုစိုးရတဲ့အခြေအနေမျိုးကိုခုသာခံသာဖြစ်စေဖို့အတွက်အစိုးရကလူမှုဖူလုံရေးအစီအစဉ်နဲ့အထောက်ပံ့တွေပေးဖို့လည်းလိုအပ်တယ်လို့ကုလပညာရှင်ကထောက်ပြတာဖြစ်ပါတယ်။လယ်သမားတွေဘက်ကတော့စိုက်ပျိုးရေးအတွက်အကူအညီအထောက်အပံ့တွေရဖို့မျှော်လင့်ထားကြပြီးနောက်ဆုံးအဆင်မပြေရင်တော့မြို့တက်ပြီးအလုပ်ရှာရမှာဖြစ်တယ်လို့ပြောဆိုကြပါတယ်ရှင်
။မတင်ငီထိုက်တင်ပြခဲ့တာပါရှင်။အခုတော့အီရတ်နိုင်ငံကလူခွင့်ရေးချိုးဖောက်မှုအကြောင်းကိုတင်ပြပေးပါမယ်။အီရတ်နိုင်ငံမွဆူမြို့သိမ်းတိုက်ပွဲပြင်းထန်လာတာနဲ့အမျှအရသားတွေပေါ် IS စစ်သွေးကြွတွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေရှိတယ်ဆိုတဲ့အထောက်အထားတွေတွေ့လာနေရတယ်လို့အီရတ်နိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။အဲ့ဒီနှိပ်စက်ညှဉ်းပန်းမှုတွေထဲမှာအရသားတွေကိုတပ်ဖြတ်တာနှိပ်စက်ညှဉ်းပန်းတာအမျိုးသမီးနဲ့ဒီမိန်းကလေးငယ်တွေအပေါ်လိမ်ပိုင်းဆိုင်ရာအမျှထုတ်တာတွေအပါအဝင်ကလေးတွေကိုလည်းတသားတဲ့အဖြစ်စုဆောင်းတာအသေးကန်ဘုံခွဲသမားတွေအဖြစ်အသုံးပြုတာတွေလည်းပါပါတယ်။ VOA သတင်းတောက် Lisa Slime သတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ရှင်
။အီရတ်နိုင်ငံမှာ ISIL လို့လည်းခေါ်တဲ့ IS စစ်သွေးကြွအဖွဲ့တွေသိမ်းပိုက်ထားတဲ့မိုဆူးမြို့နဲ့တခြားနယ်မြေတွေမှာရှိတဲ့အရက်သားတွေဆင်းရဲဒုက္ခခံစားရတဲ့အတိုင်းအတာဟာတီးခတ်နိုင်စရာမရှိတော့လောက်အောင်ဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာ Zaira El Hussein ကပြောပါတယ်။ကစားခံဖြစ်နေရတဲ့သူတွေနဲ့အသက်ရှင်ကျန်ရစ်သူတွေကိုချက်ချင်းအကာအကွယ်ပေးဖို့နဲ့သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ကလင်းငယ်တွေအတင်းအဓမ္မတည်တံပေးခံရတဲ့ရုပ်ပုံတွေကိုကုလသမဂ္ဂကရရှိထားတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာအဖွဲ့ပြောခွင့်ရအမျိုးသမီး Ravian Shamdasani ကပြောပါတယ
်။ ISIL also posted a video on Wednesday showing four children.
ဘုရင်လုံးကအသက်10နှစ်ကနေ14နှစ်ရွယ်ကလင်းငယ်၄ယောက်ပါဝင်တဲ့ဗီဒီယိုရုပ်သံတစ်ခုကို ISIL အဖွဲ့က online ပေါ်မှာဖြန့်ဝေခဲ့တာတွေ့ရပါတယ်။FedMac ကတပ်ဖွဲ့နဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေအတွက်တချို့လုပ်ပေးတဲ့ဆိုပြီးတော့အဲ့ဒီကလေး၄ယောက်ကိုတနက်နေ့ပြစ်တက်ခဲ့ပါတယ်။သူတို့ရဲ့အလောင်းဟာအနားမှာရှိတဲ့မြစ်တဲကိုပြုတ်ကျသွားတာကိုဒီဗီဒီယိုထဲမှာတွေ့ရပါတယ်
။အဲ့ဒီကလေးငယ်တွေထဲမှာဥပါကစ္စတန်ကတယောက်ရုရှားကတယောက်နဲ့အီရတ်နိုင်ငံက၂ယောက်ပါဝင်တယ်လို့ရှမ်ဒါစနီကပြောပါတယ်။အဲ့ဒီနေရာတွေမှာလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာဟာလုံယူလုံစင်တစ်ခုလိုမျိုးတောင်ဖြစ်နေတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တရကအနေနဲ့ပြောရမယ်ဆိုရင်အရက်သားတွေဟာအီရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးသူတို့အပေါ်သစ္စာဖောက်တယ်ဆိုပြီးတော့အရက်သားအယောက်40ကို IS စစ်သွေးကြွအဖွဲ့ကပစ်တားခဲ့ပါတယ်။နိုဝင်ဘာလ9ရက်နေ့ကလည်းဟာမန်အယ်အလီဒေတာကစိုက်ပျိုးရေးကြောင်းအဆောက်အုံတစ်ခုထဲမှာလူသေးအလောင်း100ထက်မနည်းတွေ့ရှိခဲ့ပါတယ်။အဲ့ဒီအလောင်းတွေဟာရုပ်ပြက်ဆင်းပြက်ဖြစ်နေပြီးအဲ့ဒီနေရာကိုလည်းလူတက်ကုံအဖြစ်နဲ့အချိန်အတော်ကြာကြာအသုံးပြုခဲ့တဲ့ဆိုတာကိုပြသနေတယ်လို့ရှမ်ဒါစနီကပြောပါတယ်။ IS တွေဟာဓာတုလက်နက်တွေကိုလည်းအသုံးပြုနေတယ်လို့သူမကပြောပါတယ
်။ One is the setting alight of this factory.
ဒါကိုပြောရမယ်ဆိုရင်မိုဆူဒေတာကွဲရှူရာတဲမှာရှိတဲ့ field နဲ့ El Mission Sufol ဒံဝေးစက်ရုံမီးလောင်ခံရတာမျိုးပေါ့။ဒါဟာဆိုရင် ISIL တွေကလက်နက်တွေနဲ့လှမ်းပစ်လို့အဲ့ဒီစက်ရုံမီးလောင်ခဲ့ရတာပါ။အဲ့ဒီစက်ရုံကနေထွက်လာတဲ့အခိုးအငွေ့တွေကြောင့်တေဆုံးရတဲ့သူတွေလည်းရှိတယ်ဆိုတာကိုကျမတို့စီးရင်ရရှိထားပြီးသားဖြစ်ပါတယ်
။မွန်ဆူမြို့ကအရက်သားတွေနဲ့နီးတဲ့နေရာတွေမှာ IS အဖွဲ့ကနေကန့်နဲ့အမိုနီးယားဓာတ်ငွေ့တွေအများအပြားတိုလောင်ထားရှိတဲ့အထောက်အထားတွေရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာအဖွဲ့ပြောခွင့်ရအမျိုးသမီး Ravian Shamdasani ကပြောပါတယ်။မော်ဆူးမြို့ကိုဆွဲကင်ထားနိုင်ဖို့ဗျူဟာတစ်ခုအဖြစ်နဲ့ IS တွေဟာဓာတုလက်နက်တွေကိုသုံးပြီးအရက်သားတွေအပေါ်ရည်ရွယ်ချက်ရှိရှိနဲ့တိုက်ခိုက်မှာကိုစိုးရိမ်မှုတွေမြင့်တက်လာနေတယ်လို့လည်းသူမကပြောပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ကြိမ် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့ဤပညာတွေအပြင်အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရဖို့ရှိသလိုအမျိုးသမီးကဏ္ဍမှာတော
့ I know we have still not shattered that highest and hardest glass ceiling.
Democratic Party သမ္မတလောင်း Hillary Clinton ပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးကျော်စန္ဒာနဲ့မအီတန်းစင်တို့ကစူးစီးတင်ပြထားပါတယ်ရှင
်ရခိုင်ပြည်ပခမြန်မာနိုင်ငံပြုပြင်ရေးကိုချိန်ချောက်နေခြင်းဆိုရဲကောင်စနဲ့ Alexander Magliat ဒီတဲ့ဆောင်ပါကို Global Risk Insight မှာဖတ်ပါရယ်တကြော့ပြန်ရခိုင်ပြည်ပခဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးစီမံကိန်းအတွက်ကြီးမားတဲ့စင်ကုန်မှုဖြစ်ပြီးရခိုင်ပြည်နိုင်ငံရေးမှာစစ်တပ်ဩဇာကြီးမားနေသည်ရင်ဆိုင်နေရအောင်မဲ့အကြတဲ့တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအခြေအနေဟာတစ်ဖက်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပြည်ပရေးနှိမ့်နှံမှုအလားအလာတွေဝင်လာတော့ဒါဟာအကောင်းလက္ခဏာဖြစ်နေပြီးကြံတစ်ဖက်မှာတော့တကြော့ပြန်ရခိုင်ပြည်ပခါရှိနေပါတယ်မကြသေးခင်ကမွတ်စလင်စစ်သွေးကြွတွေနေဆက်စခန်းတွေတိုက်ခိုက်တာကိုအကြောင်းပြပြီးမြန်မာလူညွန်ရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်တံပြန်တောင်းကျမ်းမှုနှိမ့်နှင်းရေးလုပ်နေတဲ့အတွက်ရွာသားတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဆိုတဲ့စိုးစိုးချက်တွေရှိနေပြီးအကြမ်းဖက်မှုတွေအစီအမြင်မှလာနေပါတယ်မြန်မာနိုင်ငံအပေါ်ရင်းနှီးမြှုပ်နှံမှုဝင်လာနိုင်တဲ့အလားအလာနဲ့နိုင်ငံတကာထောက်ခံမှုကြားဆင်းစင်နိုင်တဲ့ဒီဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်တစ်ချိန်တည်းမှာပဲထင်ရသိညာခက်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြပအဆက်အသွယ်တွေနဲ့လှုပ်လာနိုင်တယ်လို့လည်း ICG ခေါ်နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ကသုံးသပ်ပါတယ်မွတ်စလင်စစ်သွေးကြွတွေဟာနိုင်ငံရေးစစ်ရေးစီးပွားရေးအဆောက်အုံတွေကိုပိတ်မှတ်ထားတိုက်ခိုက်ပြီးတော့မြန်မာအစိုးရကိုဖိအားပေးလာနိုင်တယ်လို့လည်းဆိုပါရယ်ဒီအနေရတွေတကယ်ပဲဖြစ်လာလားမဖြစ်လာလားရခိုင်ပြည်နာပြန်လဲကြီးထွားလာတာဟာမြန်မာအစိုးရအသည့်အတွက်စင်ခေါ်မှုကြီးတရပါပဲဒီနေရာမှာစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးလုပ်နိုင်ဖို့ကစစ်တပ်ပါဝင်ပူးပေါင်းဆောင်ရွက်အောင်လုပ်နိုင်မှုအပေါ်မှာမူတည်နေပါတယ်ဒီမြန်မာစစ်တပ်ဟာအစိုးရအပေါ်အာဏာကြီးစိုးနေသည်မြလူမှုရေးစီးပွားရေးဖွံ့ဖြိုးမှုအတွက်အဟံတာဖြစ်နေနိုင်တယ်လို့ရခိုင်ပြည်ကမွတ်စလင်တွေအပေါ်ဖိနှိပ်မှုကိုဟန်တာရခဲ့နေတယ်လို့အစီအကြံသုံးသပ်တဲ့ဆိုတဲ့အကြောင်းရေးသားထားပါရခင
်မန္တလေးမြို့ကိုတရုတ်တွေရောက်လာတာကိုမနစ်မြို့မှုတွေတိုးဝလာတဲ့ဆိုတဲ့ကောင်းစဉ်နဲ့ AP သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ American Dollar 14 Billion တန်နဲ့အထူးစီးပွားရေးဇုံစီမံကိန်းကိုမြန်မာနိုင်ငံနောက်ဖက်ကံယူတန်းကကြောက်ဖြူမြို့မှာတည်ဆောက်ဖို့ကိုတရုတ်ဆိုရပိုင်ကုမ္ပဏီကြီး CITIC အဖွဲ့ကတွန်းအားပေးလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲတခြားဒေသတွေမှာလည်းတရုတ်တွေဝင်လာမှုကိုမနစ်မြို့ဖြစ်နေကြပါတယ်မန္တလေးမှာနေတဲ့မြန်မာတွေအနေနဲ့သူတို့ယဉ်ကျေးမှုတွေပပျောက်သွားမှစိုးရိမ်နေပြီးတော့တရုတ်ယဉ်ကျေးမှုတွေရဲ့ဖုံးလွှမ်းမှုတွေကိုစိုးရိမ်မကင်းဖြစ်နေကြတယ်လို့လည်းသူကပြောပါတယ်တဲ့ရေနံနဲ့တဘာဝတက်ငွေတန်ရန်ဇာတာတွေအပါအဝင်အိန္ဒိယသမုဒ္ဒရာနဲ့ချိတ်ဆက်ပေးဖို့အတွက်လည်းမြန်မာနိုင်ငံကတရုတ်နိုင်ငံအတွက်အရန်ထောက်ကူဖြစ်နေရပါနိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုအခြေအနေတွေကြောင့်တရုတ်ကမြန်မာနိုင်ငံကိုလိုအပ်နေတယ်လို့ပေါမောက်ခဒေးဗစ်စတိုင်ဘတ်ကပြောပါတယ်ကြောက်ဖြူကရေနံနဲ့တက်ငွေထိန်းသိမ်းရင်းနဲ့ရေနံစိတ်ကန်းတွေကဖွံ့ဖြိုးတိုးတက်မှုတွေကတရုတ်နိုင်ငံရဲ့ခေတ်နောက်ပြန်ဆွဲနေတဲ့ကုန်းနင်းဒေသလည်းဖြစ်တဲ့အနောက်တောင်ယူနန်ဒေသအတွက်အရန်ရေးပါတယ်လို့စတိုင်ဘတ်ကပြောပါတယ်ဒီလိုလာပြီးယင်းနှီးမြှုပ်နှံလို့နိုင်ငံတွင်းမှာအလုပ်နေရာတွေပိုတိုးလာမယ်လို့ပြောနေပေမဲ့လေတရုတ်ကသူ့လူ့သမားတွေသူ့ဘာသူခေါ်လာပြီးအလုပ်ပေးနေတာပါဒါဟာဝေဖန်စရာတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာပညာရှင်လက်ရှိ NLD အစိုးရရဲ့စီးပွားရေးအကြံပေးရှွန်တာနော့ကစီးပွားရေးနဲ့ပထဝီနေသားတွေကအားလုံးကတရုတ်ကသူ့အတွက်ပဲသူကြည့်ရပါဒေသခံတွေမှန်းထားတဲ့လွှဲနေတော့မှာပဲလို့ပြောပါတယ်လို့လည်းရေးသားထားပါတယ်ရှင
်ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါအခုတော့အင်္ဂလိပ်စာအလဲရောက်ပါပြီဒေါ်လာလတ်တန်ကစီစဉ်တင်ဆက်ထားပါတယ်ရှင်
To fill someone's shoes.
ဖြစ်ပါတယ်။စာလုံးပေါင်းက TO2FILL to fill ကဖြည့်ဖို့ SOMEONE apostrophe S someone's ga lu tu tiao ye shoes shoes ga phana so ro sakai thun ye long kao adibe ga lu tu u tiao ye phana ku phi bo bo idiom adibe ga ro chima ro myama ma lu tu u ye che ya ku pi nai aw lou pho ne sin du de lo so ya ma ba di thong ne pat de lo george group pi de upma ko na sin chi ja ya aw
the new headmaster will have to try very hard to fill the former headmaster's shoes, since our school is among the top in the state.
Chang Osia atik ka ro Chang Osia haung ye chia go lai mi nai mu ator li chou sa ya au me. Chun ro chang ha pi ne ma thait tan sin win chang dui ne pa ni da go bya lu de bi ya ba de. U ma go naw ta khaw na sin chi ja ya au.
The new headmaster will have to try very hard to fill the former headmaster's shoes, since our school is among the top in the state. To fill someone's shoes.
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။အခုတစ်ပတ်မှာတော့ဒီအမေရိကန်ပြည်ထောင်စုဒီမိုကရက်တစ်ပါတီကဟီလရီကလင်တန်ရွေးကောက်ပွဲရှုံးနိမ့်သွားတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးပါမယ်။နိုဝင်ဘာလ၈ရက်ကကျင်းပပြီးစီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်အနေနဲ့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာမယ့်မျိုးမန်းချက်ကိုအကောင့်ထဲမဖော်နိုင်ခဲ့ပါဘူး။ဒါပေမဲ့ရွေးကောက်ပွဲရှုံးနိမ့်ကြောင်းပြောကြားတဲ့မိကူမှာအထူးသဖြင့်အမျိုးသမီးတွေအနေနဲ့ဖန်မျက်နှာချက်ထိုးဖောက်နိုင်ဖို့အားမလျှော့ပဲကြိုးပမ်းကြဖို့သူကတိုက်တွန်းသွားပါတယ်။သူရဲ့မိန့်ခွန်းအပေါ်ကိုမြမအမျိုးသမီးတွေကရောဘလို့တုတ်ပြန်ကြတယ်လဲဆိုတာကိုဒီတစ်ပတ်အမျိုးသမီးကဏ္ဍအတွက်ဒေါ်လလတန်းကစီစဉ်တင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and
I've just received a call from Secretary Clinton She congratulated us, it's about us, on our victory. And I congratulated her and her family on a very, very hard-fought campaign. I mean, she fought very hard. Hillary has worked
You know, we're going to have a long and very long time. We're going to have a long time. We're going to have a long time. We're going to have a long time. We're going to have ကျွန်တော်ကလည်းသူနဲ့သူ့မိသားစုကိုစိတ်ကြိုးပမ်းခဲ့ရတဲ့မဲဆွဲလှူရှာမှုအတွက်ပြန်ပြီးချီးကျူးလိုက်ပါတယ်။သူကစိတ်ကိုကြိုးစားခဲ့ပါတယ်။ဟယ်လီယာကလာအတန်ကြာကြာပဲစိတ်ကိုကြိုးစားခဲ့သူဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံအတွက်သူထမ်းဆောင်ပေးခဲ့တာတွေအတွက်သူ့ကိုကျေးဇူးတရားမှာဖြစ်ပါတယ်။ကျွန်တော်စိတ်ခံစားချက်အပြည့်နဲ့ဒါကိုပြောတာဖြစ်ပါတယ
်။အဲ့ဒါကတော့တစ်ခါတုန်းကစိတ်ကိုစိတ်ဝင်စားစွာစောင့်ကြည့်ခဲ့တဲ့နိုဗ ెంబ ာ၈ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာအများကနိုင်မယ်လို့မမျှော်လင့်ထားတဲ့ Republican သမ္မတလောင်း Donald Trump အနိုင်ရရှိလိုက်တဲ့အတွက်ကြောင့်သူကနယူးယောက်မှာအောင်ပွဲခံမိကွန်းကိုဗုဒ္ဓနေ့စောစောပိုင်းကခုလိုပြောကြရမှာသူ့ပြိုင်ဘက် Democrat Party သမ္မတလောင်း Hillary Clinton ရဲ့နိုင်ငံအတွက်တာဝန်ထမ်းဆောင်ပေးခဲ့မှုကိုညီရမှာအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ် Trump ပြောခဲ့တယ်လို့ပါပဲ Hillary Clinton နဲ့သမ္မတဖြစ်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရသူကိုတယ်လီဖုန်းဆက်ချီချူးခဲ့ပြီးတဲ့နောက်သူရွေးကောက်ပွဲရှုံးနိမ့်ကြောင်းအတိမတ်ပြုပြောကြားတဲ့မိကွန်းကိုနယူးယောက်မှာသူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ခုလိုပြောကြားရမှာရွေးကောက်ပွဲမဲဆွယ်လှုပ်ရှားတဲ့ကာလအတွင်းတစ်ဖက်နဲ့တစ်ဖက်မညာမတာဝေဖန်ပြောဆိုထောက်ပြခဲ့လို့ရန်လိုမုန်းထားမှုတွေကြောင့်နိုင်ငံအနေနဲ့စိတ်ဝင်းကွဲမှုတွေရှိတာကိုကူစားပြီးသမ္မတဒင်းနဲ့အတူလက်တွဲဆောင်ရွက်သွားဖို့ဟီလရီကလင်တန်ကပြောခဲ့ပါတယ
်။ We have seen that our nation is more deeply divided than we thought.But I still believe in America, and I always will.
ကျမတို့နိုင်ငံဟာဒီရွေးကောက်ပွဲတွင်ပိုပြီးစိတ်ဝင်းကွဲနေတယ်ဆိုတာကိုကျမတွေ့ခဲ့ရပါတယ်။ဒါပေမဲ့လို့လေအမေရိကန်ပြည်ထောင်စုပေါ်မှာကျမခုတည်းကယုံကြည်ချက်မပြတ်ပါဘူး။ဘယ်တော့မှလည်းပြတ်မှာမဟုတ်ပါဘူး။ယုံကြည်ချက်မပြတ်ဘူးဆိုရင်ဒီရွေးကောက်ပွဲရလဒ်ကိုကျမတို့လက်ခံကြိုဆိုရမှာဖြစ်တယ်လို့ အနာဂတ်ကိုလည်းမျှော်မှန်းကြရမှာဖြစ်ပါတယ်ဒေါ်နယ်ထရမ့်ကကျမတို့ရဲ့သမ္မတဖြစ်လာမှာပါကျမတို့သူ့အပေါ်သဘောထားကြီးဖို့လိုပြီးနိုင်ငံကိုခေါင်းဆောင်နိုင်မဲ့အခွင့်အလမ်းကိုလည်းသူ့ကိုပေးနိုင်ရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောကြားသွားတာဖြစ်ပါတယ်တချိန်နဲ့မှာပဲဒီမိုကရေစီရဲ့အနှစ်သာရကိုဆက်လက်ပံ့ပိုးထောက်ခံသွားဖို့လေသူကတိုက်တွန်းခဲ့ပါတ
ယ် Our constitutional democracy enshrines the peaceful transfer of power and we don't just respect that we cherish it it also enshrines other things the rule of law the principle that we are all equal in
ကျမတို့နိုင်ငံရဲ့ဒီမိုကရေစီနည်းကြဖွဲ့စည်းပုံခြေခံဥပဒေအရငြိမ်းချမ်းစွာအာဏာလွှဲပြောင်းပြီးရေကိုဥထိပ်ထားတာဖြစ်ပါတယ်ကျမတို့အဲ့ဒီအချက်ကိုလေးစားယုံမကမျက်နှာတံပိုးထားကြရမှာဖြစ်ပါလေ။ဒါအပြင်ဖွဲ့စည်းပုံမှာပါဝင်တဲ့တရားဥပဒေစိုးမိုးရေး၊ဒဏ်တူအခွင့်အရေး၊လူ့ကုန်သိက္ခာ၊လွတ်လပ်စွာဘာသာကိုယ်ကွယ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့စံတန်ပိုးတွေလည်းပါရှိတာဖြစ်ပါလေ။ဒီစံတန်ပိုးတွေကိုကျမတို့ထွေးပိုက်ကြရမှာဖြစ်တယ်လို့ကာကွယ်ဆောက်ရှောက်ကြရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောသွားတာဖြစ်ပါလေ။ဒါအပြင်သမ္မတရွေးကောက်ပွဲမှာသူအနိုင်ရရှိရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့မဲဆွယ်လှူရှားခဲ့ကြသူတွေကိုလည်းခုလိုအရေးရှုံးနေတဲ့အတွက်ကြောင့်သူကတောင်းပန်စကားပြောကြပြီးဘဝမှာအနိုင်အရှုံးနဲ့ရင်ဆိုင်ကြရပေမဲ့လို့လေယုံကြည်ချက်မပြတ်ကြဘူးလူငယ်တွေကိုတိုက်တွန်းခဲ့ပါတယ
် This loss hurts but please never stop believing
ဒီရှုံးနေမှုဟာတိတ်ကိုစိတ်ဆင်းရဲစရာဖြစ်ပါတယ်ဒါပေမဲ့လို့လေအနိုင်ရဖို့ကြိုးစားထိုက်မယ်ဆိုရင်တော့ပြရမလက်မြောက်အရှုံးမပေးပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းခဲ့ပါတယ်။အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဟီလရီကလင်တန်အနေနဲ့သမ္မတကတော့အထက်လွှတ်တော်အမနိုင်ငံခြားရေးဝန်ကြီးစသဖြင့်တာဝန်တွေကိုအဆင့်ဆင့်ထမ်းဆောင်ခဲ့ပြီးအသက်69နှစ်အရွယ်မှာဖာမျက်နှစ်ချက်ကိုထိုးဖောက်ဖို့ကြိုးစားခဲ့ပေမဲ့လို့လေသူဟာမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လို့လေအထူးသဖြင့်မင်းကလေးငယ်တွေအနေနဲ့ဒီပန်းတိုင်ရောက်နိုင်ဖို့I'm sure Jabu ကိုလေသူကတိုက်တွန်းခဲ့ပါလေ
I know we have still not shattered that highest and hardest glass ceiling
အမြင့်ဆုံးနဲ့အမဆုံးဖမင်းတစ်ချက်ကိုကျမတို့ထိုးဖောက်နိုင်ခြင်းမရှိသေးပါဘူးဆိုတာကိုကျမသဘောပေါက်ပြီးပါလေဒါပေမဲ့လို့လေဒီနေ့မှာတော့တယောက်ယောက်ကကျမတို့အခုထင်ထားတာတွေတောင်ပုံမြန်ပြီးတော့ဖမင်းတစ်ချက်ကိုထိုးဖောက်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်ဒီမိကွန်းကိုကြည့်ရှုနေကြတဲ့မင်းကလေးငယ်အားလုံးကိုကျမပန်ကြားလူတာကတော့ကိုယ့်ရည်မှန်းချက်အောင်မြင်ဖို့ကဘာပေါ်မှာလူတိုင်းဟာအခွင့်အရေးရထိုက်ကြတယ်လို့ကို့မှာလုံနိုင်စွမ်းရှိပြီးကိုဟာတန်ဖိုးရှိတဲ့လူတူဖြစ်တယ်ဆိုတာကိုဘယ်တော့မှတန်တရားမရှိကြပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းပြောကြားသွားပါတယ်သူခုလိုပြောကြတဲ့မိကွန်းကိုနိုင်ငံတော်နားဆင်ကြတဲ့အထူးသဖြင့်သူ့ပေါ်ထောက်ခံသူတွေအနေနဲ့45ဦးမြောက်အမေရိကန်သမ္မတဟာတမိုင်းမှာပထမဦးဆုံးသောအမျိုးသမီးသမ္မတဖြစ်လေမလားဆိုတဲ့မျှော်လင့်ထားတဲ့အမျိုးသမီးတွေအနေနဲ့ကတော့အတော်လေးကြေကွဲကြတာဖြစ်ပါလေ။အဲ့ဒီကြေကွဲသူတွေထဲမှာဟီလရီကလင်တန်ကိုကာလကြာရှည်ထောက်ခံအားပေးခဲ့သူပင်စလဗေးနီးယားပြည်နယ်ကဒေါ်ဖြူဖြူလည်းပါဝင်ပါလေ
။ဘယ်တော့မှမျှော်လင့်ဘူးလေ။ဒါလောက်ကြီးဖြစ်လာမယ်ဆိုတော့ကျမမာကကျမ breast cancer ရှိတယ်လေ။ကျမရဲ့ပုံကိုရရပြောမယ်ဆိုရင်ကျမကိုဆီယောင်ကရှင်မဘရက်စကန်ဆာဖြစ်နေပြီလို့ပြောတဲ့ချိန်မှာကျမကြီးကဘာမှတုံတုံချောက်ချောက်။ဘာလို့ကျမအလွန်တရာကိုဆေးဝါးနဲ့ပတ်ပြီးအဆင့်မြင့်နဲ့ဆေးရုံမှာရောက်နေတဲ့အတွက်ဘရက်စကန်ဆာရှိရင်တော့ဒီအမေရိကန်နိုင်ငံရဲ့ဆေးဝါးကုသမှုနဲ့တော့ငါတော့အသက်ရှင်ပါပဲ။ဘာမှကြောက်စရာမလိုဆိုကျမစက်တဲ့ထွက်တာဘာမှမတုံတုံချောက်ရတာဆရာအောင်မထွက်တာ။အကောင်းဆုံးဒီဘရက်စကန်ဆာကိုကျမကိုကုပေးနိုင်မဲ့အနည်းလမ်းနေဘာလို့ရှိလဲဒါပဲဖြစ်တယ်။ဘာမှကိုကျမတုံတုံချောက်ချင်မရှိဘူး။အခုဟီလရီကလင်တန်မတိုင်ဘူးဆိုတာသိသွားတဲ့အခါမှာကျမလေအရန်ကိုတုံလုံးချောက်ထားတဲ့စောက်တီးရမရအောင်တုံလုံးချောက်ချသွားတယ်အဲ့ဒီတညာလုံးနဲ့အိတ်လို့မရဘူးနောက်သူသမီးပို့ဆိုးတာကျမကျမရဲ့လက်ပ်တော့မှာကျမတငယ်ချင်းအော်စတြေးလျတငယ်ချင်းလည်းသူကလည်းနှမ်းမင်းနေပြီသူကလည်းဟိုမှာကြည်နေဘူးဘလို့ဖြစ်တာလဲဘလို့ဖြစ်တာလဲအခုအင်္ဂလန်မှာရှိတဲ့တငယ်ချင်းတွေလည်းဟာဘလို့ဖြစ်တာလဲဘလို့ဖြစ်တာလဲဆိုကြတယ်မကတော့ဘာကိုလေကျမအရန်ကိုတုံလုံးချောက်ချတယ်တကယ်တော့တုံလုံးချောက်ချသွားပါတယ်
တော့ဖြူဖြူအနေနဲ့ ဟယ်လရီကလင်ဒင်နယူးယောက်မှာနောက်ဆုံးပြောကြားခဲ့တဲ့မိကုံးမှာအမှားရစရာဖြစ်တဲ့အချက်တွေကိုလည်းအခုလိုထောက်ပြပါတယ
်။အဲကျမလေဘယ်လိုခေါ်မလဲ။လောကမညော်လင်းဘူးဒလူမျိုးမိကုံးကြားလိုက်မယ်လို့မညော်လင်းခဲ့ဘူးလေ။ဒါကြားရတယ်ဆိုတော့လေတော်တော်လေးရင်ထဲမှာတော်တော်ထိခိုက်တယ်လေ။သူ့ကိုထောက်ခံတဲ့လူတယောက်နေတယ်။ဘာလို့ဆိုသူကိုယ်တိုင်လည်းပြောတယ်လေ။သူ့တကားပေါ့နော်။ဒါကိုရှုံးတဲ့အတွက်ကြောင့်သူ့ကိုထောက်ခံတဲ့လူတွေရောရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့လူတွေကိုလည်းသူရွေးကောက်ပွဲရဲ့ရလကထင်လို့မဖြစ်လာတာကိုသူတောင်းမှမှာလေဆိုပြီးသူပြောတယ်ပြောပြီးနောက်သူပြောလဲဆိုရင်ထဲမှာနားနေရကိုခံစားရတယ်ပေါ့တော်တော်နဲ့ပျောက်သွားမှာမဟုတ်ဘူးလို့သူကပြောတယ်ဆိုတော့ပြန်မှာကျမတို့အဲ့လိုမျိုးသူပြောတဲ့အတိုင်းပဲရင်ထဲမှာခုလေးနားတယ်တော်တော်နဲ့ပျောက်မယ်တောင်းမှတင
်ဟယ်လရီကလင်ဒင်ကိုမဲပေးခဲ့သူဘယ်ရလင်ပြည်နယ်နေဒေါက်ခင်မာကြီးကလည်းသူရဲ့ခံစားချက်ကိုအခုလိုပြောခဲ့ပါတယ
်စိတ်တော့မကောင်းဘူးပေါ့နော်ဘာဖြစ်လဲဆိုတော့ကိုကထင်တာဟယ်လရီပဲနိုင်မယ်ထင်နေတာဟုတ် debate လို့လည်းဟယ်လရီအကြီးပဲเนี่ยนะตัวเวนายเมทเนี่ยกว่าเลยฮิริโอไปปุ๊บไอ้กาชินเนาะตัวไปเก็บได้ถ้าใบแม้แต่ตันไหนเลยถ้ากูจะไล่ขึ้นมาขึ้นไปตันเนี่ยฮิริเลยเนาะสมมุติเนี่ยตัวเนี่ยสกาดิจะมาจ้าล่ะไม่เข้ามาอูดังแม้ตัวอ่ะပြောว่าเลยชั่วมาเราฟิวเจอร์ตําราบาไปขึ้นตัวบาเลยดรตบอดาจีก็ตัวပြောบาเลยที่ทรานสเลชั่นแล้วที่ดาวน์เวมาเลยเอเอซิซิเนี่ยขึ้นตัวปุ๊บก็เลยตัวโหลลาบาเลยสรแล้วฮิริอ่ะไอ้โหลเนี่ยပြောว่าชုံน่ะชုံน่ะป่ะดังแม้ชิเสร็จပြီးတော့ပဲဒီ president ဖြစ်မဲ့ဒီ Trump လေသူလုတ်ခိုင်းနေနေရလုတ်ပေးပါမလို့သူပြောတာပေါ့လေ
Hillary Clinton ရဲ့ဒုတိယသမ္မတလောင်း Tim Kaine ကလည်း New York မှာမိကွန်းပြောကြားခဲ့ရမှာ Hillary Clinton ဟာ American သမိုင်းမှာနိုင်ငံကောင်းကျိုးတွေအများကြီးလှုပ်ဆောင်ပြီးခဲ့တဲ့အမျိုးသမီးဖြစ်ပြီးဖွဲ့စည်းပုံခြေကံဥပဒေအရ Electoral Vote ရွေးကောက်ပွဲကိုယ်စားလှယ်မဲ့အရေးအတွက်မှာ Trump ကိုရှုံးနိမ့်ခဲ့ပြီးမဲ့လို့လေpopular vote ဖြစ်တဲ့လူလူကပေးတဲ့မဲဆန္ဒစုစုပေါင်းမှာတော့ Trump ကိုသူကအသာရခဲ့တာဖြစ်ပြီးဒါဟာအောင်မြင်မှုကြီးတရဖြစ်ပါတယ်လို့ပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
်အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်လှက်ပါဒေါက်ခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင်
မင်းတွေမကြခဏလှုပ်လိရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေတာတွေဆယ်ရီဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်တွေရဲ့အမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါမြစ်ဆုံဒေတာမှာဆယ်ပြန်ဆောက်ဖို့မဆောက်ဖို့အခုထိမရေမြန်အခြေအနေမှာရှိနေပါတယ်ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့စကိုင်းပြည့်ရွရဲ့အရှိဘက်ကဲ့ရဲ့မှာရှိနေပြီးအရင်ကလည်းအပြင်းငယ်ရင်လှုပ်ခဲ့ဘူးတဲ့နေရာပါဒါအပြင်ဆောက်မဲ့ဆဲကလည်းရေတိုလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆဲဖြစ်နေပါတယ်ဒါကြောင့်တကယ်လို့များဆဲရီဆောက်ဖြစ်မဲ့ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါသလဲကြီးမားတဲ့ရေဖြစ်အားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲ
မြေဆုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကမြေဆုံကြတော့စဉ်းစားရတာပေါ့ပေါ့နော်ကိုကျွန်တော်ကငလျင်ဆိုတာမျိုးတစ်ခုတည်းကြတော့ဆယ်ပဲတစ်ခုပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ပေါ့ဟိုစောက်မယ်ဆိုရှင်ငလျင် resistant design ပေါ့ဟိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့တိုးတော်လည်းပဲတခြားရှုတုံးတွေကကြည့်ပြီးမှသာလျှင်စောက်တဲ့မစောက်တဲ့ဆုံးဖြတ်ရတာပေါ့ဖြစ်ပြနေတာကတော့အသေးစိတ်လေးလား sense ပြီးတဲ့အခါကျတော့ဒီစောက်တဲ့ design နဲ့ဟိုတဲ့မဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့စောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူတို့ဘာတွေလုပ်ပေးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုရင်တော့ပိုကောင်းတာပေါ့ငလင်ရှုတော့တစ်ခုရဲ့ကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရည်ရဲ့ကျောင်းဒီရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရည်က2000စနစ်တပိချင်းငလင်လှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတည်းငလင်လှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့ငလျင်ဒီဇိုင်းထည့်မှုတွေပဲနဲ့ပေါ့ဟိုတမန်ငါရှင်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုဟိုပမာဏကလည်းတင်ညာတဲ့ဟာကြက်ရည်တွေကြောင့်မလို့ငလျင်လှုပ်ခဲ့မယ်ဆိုလို့ရှိရင် downstream မှာရှိနိုင်တဲ့နေရာတွေရဲ့ effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံအကြောက်တွေရဲ့ resistant ပေါ့ခန္ဓာကြီးအားကိုကျစီစီပြီးတော့ငလျင်လှုပ်နိုင်တာပေါ့ကျွန်တော်တို့ server induce earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေလက်ချက်နိုင်တယ်သူတို့တိရုပ်ပါလေဖြစ်ထားဖို့ရထောက်ထားနေရှိနေတယ်ဟိုအတိကျတာကျွန်တော်မမှန်းနိုင်တာ အဲ့ဒါကအိန္ဒိယတို့ဘာတို့မှလည်းဒီဒမ်လေးပါးကြီးတူလုံးလိုက်လို့မလို့မြေလေးလေးပါးကြီးလှုပ်ပြီးတော့ဆယ်ဒီကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေအေးပျောက်ပျက်စီးများတာတွေရှိတာဘူးရဲ့စံနမူနာတွေရှိနေတာဆိုတော့ကျွန်တော်တို့ကဟိုစောက်မဲ့ project တွေထဲမှာသူတို့ဘာတွေပါးကြီးလှုပ်မဲ့ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှသာလေခွင့်ပြုတဲ့မပြုတဲ့ပေါ့ဒါကလည်းရှုထောင့်တစ်ခုတည်းကျန်တဲ့ဟာတွေအများကြီးရှိရအောင်ဆောက်ပြီးခဲ့မယ်ဆိုရင်လည်းပဲဘာတွေဆက်လုပ်မယ်ဒါတွေအားလုံးဖြစ်ပြီးမှသာလေ assessment လုပ်ပြီးမှသာလေကျွန်တော်အနေနဲ့ဆုံးဖြတ်တက်လာ
ဟုတ်ကဲ့ဒီအောက်ခံကြောက်တီရဲ့အနေထားပေါ့နော်ဆယ်ပြိုကျလို့အောက်ခံကြောက်တီရဲ့အနေထားအာရော့သွားပြီးတော့လှုပ်တဲ့ငလျင်နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင
်ဟိုငလျင်ကတဘာဝဖြစ်တဲ့ငလျင်ရဲ့ human activities ပေါ့နော်လူတွေရဲ့ဟိုအကြောင်းပျောကကြောင့်ဖြစ်တဲ့ငလျင်ဆိုတော့မျိုးခွဲတာအဲ့တော့စကိုင်းပြည့်ရဲ့ရှိပဲမှာရှိနေလို့မလို့ဒါသေးကြတယ်သူ့တဘာဝကြောင့်ဖြစ်တဲ့ငလျင်ကြောင့်ဒီဟာပျက်စီးနိုင်တယ်ပေါ့ဟိမန်ဒီဘရီကြောင့်ဖြစ်တဲ့ဆိုတာကခုနပြောလိုက်တဲ့ဆယ်တွေမှာပိတ်ပြီးတော့ရေတူလောင်လိုက်ပြီဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာပေါ့အဲ့လိုပြောင်းတဲ့အချိန်မှာပြည့်ရရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကျောက်တွေ rupture ဖြစ်ဖို့အတွက်ပူတောင်မှသူကတော့အားပေးတဲ့အတွက်ကြောင့်မလို့ပြည်ထားတာပေါ့ဆိုတော့ဆယ်တွေအများစုမှာဆယ်ဆောက်ပြီးပြီဆိုတာနဲ့တိုင်နေတဲ့အဲ့ဒီဆယ်ပတ်ဝန်းကျင်မှာငလျင်တိုင်းတာဆက်တွေတက်ဆင်ပြီးတဲ့အခါကျတော့အငြင်းတော့ပါလုပ်ပြရတယ်ဆိုမော်နီတာရင်လုပ်ပြရတာအဲ့တော့ငလျင်တွေစစ်လှုပ်လာပြီးပြီဆိုတာနဲ့တိုင်နေတယ်ဘာတွေကျွန်တော်ပြုလုပ်တင်တယ်ပေါ့ဥပမာဆယ်သူလုံထားတဲ့ရေတွေကိုပုံမှန်လှုပ်ပြတာတို့ဘာလို့စသည်ဖြင့်ဒါမျိုးတွေလုပ်ပြရတာပေါ့အဲ့လိုမျိုးမော်နီတာရင်လုပ်တာမှုရှိမှသာလေဒီဆယ်ကြောင်ပေါ့ဖြစ်နိုင်တဲ့သဘောဝဘေးအန္တရာယ်ထူးသဖြင့်ငလျင်ပေါ့ပြရှုလောက်မှကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့ဒါတွေလည်းပဲပြည်ထားအတွက်ချက်ရမယ်စဉ်းစားမယ်ထင်ပါအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆယ်ဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect ထင်ပါဥပမာဆိုရင်မြစ်ဆုံဆယ်လို့နေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိထိခိုက်နေမှာလဲဆရာ
ဒါကတော့ကျွန်တော်အဓိကတော့ပြောလို့မရဘူးဒီကြောင့်လို့မြောက်ဆိုတော့ကျွန်တော်တို့ကိုလိုက်ကဟိုနည်းနည်းလေးစာပေးလို့မထားသေးတာပေါ့ topography ရရောဆယ်ထဲမှာကျွန်တော်တို့ရေအမောင့်ပေါ့ဘလောက်ထိတူလောင်မလဲဆိုတာရောပေါ့နောက်ကဘာဆယ်မျိုးစားလဲဟိုဒါမျိုးတွေကစာပေါ့ဆိုအားလုံးတွက်ချက်ပြီးမှသာလေတော့ဒီကြီးနာတို့အဲ့ဒီပတ်ဝန်းကျင်ဒေသတွေကိုဘလောက်ထိ effect ဖြစ်နိုင်မလဲဆိုတာမျိုးကိုအတိအကျပြောလို့ရမှာပေါ့ anyway ပေါ့ဟို effect ကတော့ဖြစ်နေဆိုရင်တို့အနည်းနဲ့အများပဲဟိုထိခိုက်ဖို့တော့ဒါဒီဟာရတော့ရှိနေတာပါပဲအဲ့လိုမျိုးသိနေတယ်ဆိုရင်သိနေတယ်ဆိုတော့ခုနကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကလေးဒါဒီအားလုံးဘလောက်အမောင်းတူလောင်းမလဲတကယ်လို့များမတော်တဆပြည့်စုံခဲ့ဆိုလို့ရှိရင်အဲ့ downstream area တွေမှာဘယ်နေရာအထိ effect ဖြစ်နိုင်မလဲဒါကြောင့်မလို့ risk ပေါ့ဟိုဘလောက်ရှိနိုင်မလဲဒါတွေဟိုရှောင်ရှားနိုင်မှုရအတွက် plan တွေရောဘလို့ချထားကြလဲဆိုတာမျိုးကြီးပါကျွန်တော်ထည့်သွင်းတွေ့ချင်ရတော့ပါပေါ့
ဒါမြစ်ဆုံအတွက်စဉ်းစားရမယ့်အချက်ဒီပေါ့နော်
ဟုတ်ကဲ့ပါပြီးခဲ့တဲ့ဆိုရလက်ထက်ကဒါကြီးကိုမရနာခင်တုန်းကဘူမိဗေဒပေါ့ MGSD ရောဘူမိဗေဒပညာရှင်ရောငလီလီရောပထဝီရောနောက်တစ်ခါဇီဝမျိုးကွဲတွေအလုံးပေါင်းပြီးတဲ့အခါကျတော့ UMFCCI မှာအဲ့ဒီရဲ့ရေဆုံစီမံကိန်းအကြောင်းကိုကျွန်တော်ခေါ်ပြောပွဲလေးတစ်ခုလုပ်ပြီးဘူမိသိပ္ပံတရားဥပဒေပြင်ပါတာဆိုတော့အလုံးအဲ့တုန်းကဝိုင်းဆွေးနေတဲ့အခါကျတော့စောင့်ဖို့စပ်ဖို့လုပ်တဲ့ဒီပါလာမီတာတွေပုံရနေတာပေါ့အဲ့တုန်းကတော့ကျွန်တော်တို့အားကုန်လုံးပေါ့ပညာရှင်တွေဒီခုနပြောတဲ့ပထဝီတော့ environment တော့ geotechnical geo-resource အားလုံးပေါင်းပြီးတော့ပြောကြတဲ့အခါကျတော့ရာဂိုင်းလုံးတော်တော်များများလားစောက်တင်မှုဆိုပြီးကျွန်တော်ကအကြံပြုဘူးလေ
မြန်မာနိုင်ငံငရင်ကော်မတီကအတွင်းမှုဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြသက်စုစည်းတင်ပြခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရတာပါရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ American ပြည်တွင်းစစ်အတွင်းသမ္မတ Abraham Lincoln ကသူ့ရဲ့ထင်ကြီး Gettysburg မြို့မှာလွတ်လပ်မှုကိုကဘာကနေမပြောက်ရလီအောင်ကာကွယ်စောင့်ရှောက်ကြရမယ်လို့ American နိုင်ငံသားတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။သူရဲ့အမတ်တရပြောစကားဟာခဏိအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးအပြင်တခြားနိုင်ငံတွေရဲ့လွတ်လပ်ရေးကိုလည်းထိမ့်သိမ်းကာကွယ်ဆောင်ရှောက်နိုင်ဖို့တိုက်ပွဲဝင်ခဲ့ကြတဲ့နိုင်ငံရဲ့စစ်မှုထမ်းတောင်ပေါင်းများစွာအပါအဝင် လူအများအပြားကိုလည်းအားကျဂုဏ်ယူစေခဲ့တာဖြစ်ပါတယ် Veterans Day ကိုစစ်မှုထမ်းဟောင်းများနေ့ကျရောက်တဲ့နိုဝင်ဘာလ17ရက်နေ့မှာနိုင်ငံတွေတာဝန်သိသည့်အသက်ပေးကာကွယ်ဆောက်ရှောက်ခဲ့ကြတဲ့အမျိုးသားနဲ့အမျိုးသမီးစစ်မှုထမ်းတွေကိုအမေရိကန်နိုင်ငံသားတွေကကာရဝပြုတာဖြစ်ပါတယ်အနာယူပြီးနောက်ပိုင်းစစ်မှုထမ်းဟောင်းတွေဖြစ်ပြီးမဲ့လို့လဲလွတ်လပ်တဲ့နိုင်ငံမှာနိုင်ငံသားဖြစ်ရတဲ့တန်ဖိုးကိုသူတို့တွေကကိုစားပြုကြတာလည်းဖြစ်ပါတယ်နိုဝင်ဘာလ17ရက်နေ့မှာနှစ်စဉ်ကျင်းပတဲ့ဒီစစ်မှုထမ်းဟောင်းများနေ့ဟာ1918ခုပထမကမ္ဘာစစ်ကြီးပြီးဆုံးတဲ့စစ်ပြေငင်းရေးစာချုပ်ချုပ်ဆိုတဲ့နေ့ကဆင်းသက်လာတာဖြစ်ပါတယ်အာရှအာဖရိကနဲ့ပစိဖိတ်ကျွန်းတွေအပြင်တောင်အမေရိကကမ်းလွန်ပိုင်းနဲ့ဥရောပစစ်မြေပြင်တွေမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအဆုံးတိုက်ရေးတိုက်ပွဲဟာစစ်အာလုံးညီကုန်းချုပ်စီဖို့ရည်ရွယ်ခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့လို့လေတခြားစစ်တွေဆက်လက်ဖြစ်ပွားခဲ့တာကြောင့်1954ခုနှစ်ကသမ္မတဒွိုက်အိုက်ဆင်ဟာဝါကနေစစ်အတွင်းရောညီညာရေးကာလအတွင်းမှာယူနီဖောင်းဝတ်စစ်မှုထမ်းအားလုံးကိုဂုဏ်ပြုတဲ့အားလရဲ့အဖြစ်တိုးချဲ့သတ်မှတ်ပေးခဲ့တာဖြစ်ပါတယ်မြေမောက်ခင်မာလေအမေရိကန်အစိုးရကစစ်မှုထမ်းတွေကိုဂုဏ်ပြုတဲ့ကျိုးပမှုကိုဆက်လက်ဖော်ဆောင်ရမှာအနာယူပြီးနောက်ပိုင်းလေစစ်မှုထမ်းဟောင်းတွေကိုလောက်ကန်ရှာဖွေပေးတဲ့ပြင်အရသာဘွားပြန်လည်ဝင်ဆက်နိုင်ရေးလွယ်ကူမှုတွေလည်းအထောက်အကူပေးနေတာဖြစ်ပါတယ်အမေရိကန်စစ်မှုထမ်းဟောင်းတွေထားရှိတဲ့လေးစားမှုကိုဂုဏ်ပြုတဲ့အနေနဲ့လေသူတို့တွေအသက်ပေးကာကွယ်ဆောက်ရှောက်ခဲ့ကြတဲ့အမေရိကန်နိုင်ငံရဲ့မျှော်မှန်းချက်ကိုသူတို့ကိုယ်တိုင်နဲ့သူတို့မိသားစုတွေလည်းလက်လှမ်းပေးနိုင်စေဖို့နိုင်ငံအနေနဲ့သူတို့တွေအလောက်ကိုင်းတွေကိုဝိုင်းဝန်းရှာဖွေပေးကြရမှာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောခဲ့ပါတယ်စစ်မှုထမ်းဟောင်းများနေ့ရဲ့အဓိကကိုစားပြုမှုကတော့စစ်မဟုတ်ပါဘူးစစ်နိုင်တာစစ်ရှုံးတာနိုင်ငံရေးဒါမှမဟုတ်အချို့ချာအာဏာပိုင်ဆိုင်မှုချက်ထွေနဲ့အောင်မြင်မှုကိုလေဂုဏ်ပြုတဲ့နေ့မဟုတ်ပါဘူးတကယ်တော့အမေရိကန်ပြည်ထောင်စုရဲ့စစ်မှုထမ်းဟောင်းများနေ့ဟာဗြိတိန်ကနေဒါတောင်အာဖရိကနဲ့တခြားနိုင်ငံတွေမှာလေနိုင်ငံတွေအသက်ပေးကာကွယ်ဆောက်ရှောက်ခဲ့ကြတဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့နေ့တွေနဲ့အလားတူဖြစ်ပါကြောင်းတင်ပြအပ်ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရယ်စနေနေ့ညနေခင်း Radio အစီအစဉ်တွေကိုတော့ညနေ6နာရီခွဲနဲ့9နာရီထိ Line to Meter 7.9.25 တို့ကနေဖန်ယူနားဆင်နိုင်ကြပါရယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှတ်နိုင်တာချမ်းကကြီးညာပေးမှာဖြစ်ပါရယ
်ရွေးကောက်ခံ American သမ္မတ Donald Trumpဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲရလဒ်ကိုမကျေနပ်တဲ့အတွက်နိုင်ငံအနှံ့ဆန္ဒပြပွဲတွေကပထမဆုံးရင်ဆိုင်ရမယ့်ဆန့်သက်မှုတစ်ခုဖြစ်လာခဲ့ပါတယ်။အမေရိကန်မျိုးကြီးတချို့မှရွေးကောက်ပွဲနောက်ပိုင်းမကျေမနပ်ကန့်ကွက်ဆန္ဒပြနေကြတာတွေဟာအင်မတန်မှမတရားတဲ့လုပ်ရဖြစ်တယ်လို့အစောပိုင်းမှာ Twitter, Internet လူမှုကွန်ရက်ပေါ်ကပြောဆိုခဲ့တာကိုတောက်ကြနေမှာပဲပြန်လည်ပြင်ဆင်နိုင်ဖို့ကြိုးစားခဲ့ရတာဖြစ်ပါတယ်။ပွင့်လင်းမြင်သာမှုနဲ့အောင်မြင်မှုရှိတဲ့ရွေးကောက်ပွဲတရချင်းပခဲ့ပြီးတဲ့နောက်ကျေးဇာဆန္ဒပြသမားတွေမီဒီယာတွေရဲ့လှုံ့ဆော်မှုတွေနဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတာဟာအင်မတန်မှမတရားတဲ့လုပ်ရဖြစ်တယ်လို့ရေးသားခဲ့ပြီး9နှစ်လောက်အကြာမှာတော့ဆန္ဒပြသူအနေချင်းလောက်ရဲ့တိုင်းပြည်ကိုမျက်နှိုးတဲ့စိတ်ဓာတ်ကိုသဘောကျတဲ့အကြောင်းအတူတကွလက်တွဲပြီးတော့ဂုဏ်စရာဖြစ်အောင်ကြိုးပမ်းကြရမှာဖြစ်တဲ့အကြောင်းပြင်ဆင်ပြောဆိုခဲ့တာဖြစ်ပါတယ် Twitter ပေါ်ကကွဲလွဲတဲ့ပြောဆိုချက်တွေဟာမဲဆွယ်စည်းရုံးရေးကာလတလျှောက်အမျိုးမျိုးပြောဆိုခဲ့မှုတွေကိုရောက်မြန်ဟက်စေခဲ့ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကဦးစားပေးလှုံ့ဆော်နေတာတွေကိုစွန့်ပစ်ဖို့ကတိပေးထားတဲ့အတွေ့ကဘာတဝမ်းမှာစိုးရိမ်စရာဖြစ်ခဲ့ရတဲ့ Republican Party ကိုယ်စားလှယ်လောင်း Donald Trump ရွေးကောက်ပွဲမှာမမျှော်လင့်မဲ့အနိုင်ရခဲ့ပြီးတဲ့နောက်အမေရိကန်သမ္မတအဖြစ်သမ္မတအိုဘားမားရဲ့နောက်ဆုံးပြပခီးစဉ်ဟာတိတ်တော့အားရစရာမရှိဘဲဖြစ်ခဲ့ပါတယ်အင်ဗျူတော့အမျိုးသားလုံခြုံရေးလက်ထောက်ချံပေးအရာရှိဘန်ရော့စ်ကတော့တောက်ကြနေမှာပဲသမ္မတအိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ထရန့်ရဲ့မမျှော်လင့်တဲ့ရွေးကောက်ပွဲအောင်နိုင်မှုနဲ့အတူအပြန်အလှန်ဆက်ဆံရေးတွေနိုင်ငံတကာသဘောတူညီချက်တွေပေါ်တက်ရောက်လာမယ်အလားအလာတွေကိုကမ္ဘာခေါင်းဆောင်တွေနဲ့အဓိကပြောကြားသွားမှာဖြစ်တယ်လို့ဘန်ရော့စ်ကအတည်ပြုပြောဆိုခဲ့ပါတယ်
တရင်ချင်းချုပ်ကိုမနနာချင်းကျင်ညာခဲ့တာဖြစ်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမူကမိုက်အသံစင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zineb Abdurrahman ဖြစ်ပါတယ်စနေနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိ line to meter 30 40 48 50နဲ့ line la meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.